ဗုဒ္ဓဘာသာဝင်အများစုရှိတဲ့မြန်မာနိုင်ငံမှာအခြားဘာသာဝင်တွေနဲ့ဖြစ်ပွားတဲ့ပြည်ပကတွေကြောင့်ကမ္ဘာအလင်းမှာမြန်မာနိုင်ငံရဲ့ပုံရိပ်ကျဆင်းနေတာကိုကာကွယ်မြင့်တင်သွားဖို့နဲ့ပြည်ပကနည်းတဲ့လူမှုအဖွဲ့အစည်းတရဖြစ်လာစေရေးအတွက်ရည်ရွယ်ပြီးပထမအကြိမ်မြောက်ဥရောပဗုဒ္ဓဘာသာလူငယ်ဖိုရမ်ကိုဒိမတ်နိုင်ငံမှာကျင်းပနေတာဖြစ်ကြောင်းဖိုရမ်ကိုဦးဆောင်ကျင်းပတဲ့ပဓာနနိုင်ငံဆရာတော်ကမိကြပါတယ်ဥရောပရောက်မြန်မာနိုင်ငံသားလူငယ်တွေဟာတစ်ချိန်မှာမြန်မာလူအဖွဲ့အစည်းကိုပြန်လည်အကျိုးပြုသူတွေဖြစ်လာအောင်ဒီဖိုရမ်ကအထောက်အကူဖြစ်လိမ့်မယ်လို့ပြောပါတယ်အကြောင်းစုံကိုတော့ဆက်ပြီးနားဆင်နေပါတယ်ပထမအကြိမ်မြောက်ဥရောပဗုဒ္ဓဘာသာလူငယ်များဖိုရမ်ကိုဒိမတ်နိုင်ငံကိုပင်ဟေကင်မြို့နာကဓမ္မစာသာဓမ္မအရေးကျောင်းမှာဇူလိုင်26ကနေ31ရက်နေ့ထိကျင်းပနေတာဖြစ်ပါတယ်အဲ့ဒီဖိုရမ်မှာဦးဆောင်တန်ကားတော်တွေနဲ့မြန်မာလူငယ်တွေကြားခေါင်းစဉ်ကိုကူးနဲ့ဆွေးနွေးကြပြီးဘာသာရေးအပေါ်ခံယူချက်ဗုဒ္ဓဘာသာနဲ့ပတ်သက်တဲ့ဗဟုသုတအတိအနဲ့စာသာတွေကိုပွင့်လင်းရင်းနှီးစွာဆွေးနွေးခဲ့ကြတယ်လို့ပွဲစီစဉ်သူတွေကပြောပါတယ်ဆေးဆွေးရလက်တဲ့ပြည်နှင်မှုတွေကြောင့်တချို့သောမြန်မာမိသားစုတွေကဥရောပနိုင်ငံဘက်တင်းဆောင်လာကြပြီးသူတို့ရဲ့မျိုးဆက်တဲ့လူငယ်တွေကိုဗုဒ္ဓဘာသာနဲ့ပတ်သက်လို့လက်ဆင့်ကမ်းခြင်းပေမဲ့လူငယ်အချင်းချင်းကြားခိုင်မာတဲ့ကွန်ရက်တစ်ခုလိုအပ်နေတာကိုဖြေစည်းနိုင်ဖို့ဒီဖိုရမ်ကိုကျင်းပရတာဖြစ်တယ်လို့ဥဆောင်ပဓာနနိုင်ငံဆရာတော်အရှင်ကုသလတာမီကမိပါတယ်မြန်မာနိုင်ငံမှာရခိုင်ပြည်ပကအပါအဝင်အစွန်းရောက်တဲ့ဗုဒ္ဓတန်ဃာတော်တွေရဲ့လူရဲ့ကြောင့်မြန်မာနိုင်ငံဟာကမ္ဘာအလင်းမှာပုံရိပ်ကျဆင်းနေရပြီးဒါကိုကာကွယ်မြင့်တင်သွားနိုင်ဖို့ဒီဖိုရမ်ကအထောက်အကူဖြစ်စေလိမ့်မယ်လို့အရှင်ကုသရတာမီက VOA ကိုမိပါတယ်
ဒီပဋိပက္ခတွေဆိုတာဘာသာရေးတစ်ခုတည်းပုံမှန်အခြေခံထားတာမဟုတ်ဘဲနဲ့နိုင်ငံရေးလက်ကွက်တွေဟိုအာဏာတည်ရဲ့ရေးအတွက်ဆောင်ရွက်တဲ့အပိုင်းတွေပေါ့ဒါတွေလည်းရောချက်လို့တော့ဘုမလို့အဲ့ဒီအကြောင်းအရာတွေကိုတော့ဥတည်ပြီးတော့ဘုမလို့မဆွေးနွေးဘူးသို့တော်လည်းဒီလူငယ်တွေဟာကိုယ်ပါလာတရားရဲ့ဒီငြိမ်းချမ်းတဲ့ဓမ္မတွေကိုသိသိချာချာသိမြင်သဘောပေါက်သွားမယ်ဆိုလို့ရှိရင်တော့ဒီလိုအကြံပေးမှုတွေမှန်တယ်များကိုဟလာရှုပ်ချရမယ်စိတ်သက်ပြီးအကဲဝတ်သွားမယ်ဘုရားဘာသာဆိုတာငြိမ်းချမ်းတဲ့တန်ဖိုးစံနှုန်းတွေကိုရှိနေတယ်ဒါကြောင့်မို့ဒီဘုရားဘာသာတိုင်းပြည်တွေဟာငြိမ်းချမ်းအောင်လုပ်တဲ့နယ်ဒါမျိုးပဋိပက္ခတွေလုံးဝလက်မခံနိုင်ဘူးဆိုတဲ့အမြင်တွေတော့သူတို့တွေရရှိသွားမယ်လို့ခမောကတော့ယုံကြည်တယ်ပေါ့ပြီးတော့ဒါကမ္ဘာအမြင်တွေရှိနေကြတဲ့လူငယ်တွေသူစည်းပြီးတော့သူတို့ရဲ့ပညာတွေကိုစက္ကရာလွှဲချက်တွေရှိနေသေးတဲ့ကိုယ်နိုင်ငံကိုကိုယ်ကြီးတွေပြေးနိုင်ကြမယ်ဆိုလို့ရှိရင်အင်မတန်မှကောင်းလိမ့်မယ်လို့ခမောကတွေးမိတာပေါ့ဒါကြောင့်မို့ဒီဖိုရမ်ကိုစီစဉ်ပြစ်ခဲ့ကြတယ်ပေါ့
တကယ်တော့ဒီဖိုရမ်ဟာဘုရားဘာသာသဘောတရားတစ်ခုတည်းကိုသာဆွေးနွေးကြတာမဟုတ်ပဲရင်ကျင်းမှုဓလေ့ထုံးစံတွေကိုပါစူပေါင်းဖလှယ်ကြတဲ့ပွဲလဲဖြစ်တာကိုတန်းရိုက်ထုတ်လွှင့်ချက်တွေမှာတွေ့ရပါတယ်ဖိုရမ်အပေါ်ကျင်းနေပြီကြောင်းတက်ရောက်လာသူမတ်မေသူကပြောပါတယ်
meditation တရားထိုင်ရတာဒီမှာပြန်ပြီးတော့လုပ်ရှင်အဲ့တော့ဒီကနေအဆက်ပြူလာပြီးအိမ်မှာပြန်လုပ်ရှင်ရဥစ္စာလေးအဲ့အကြောင်းဒီ program လာရတာဆက်ပြီးနေတာရောင်းကောင်းမှာလည်းဘာဖြစ်လဲဆိုကျောင်းမှာလည်းပြန်ပြီးတော့အသုံးချလိုက်ရတယ်ဒီမြန်မာပြည်သားတွေပြန်ပြီးတော့လည်းစုစုနေနေအဲ့လိုမျိုးဖြစ်သွားတယ်ပေါ့အဲ့တော့ကြိုက်ပါ
ငင်းငယ်တဲ့ဘာသာတရားဖြစ်တဲ့ဗုဒ္ဓဘာသာထွန်းကားပါလျက်နဲ့မြန်မာနိုင်ငံမှာပဋိပက္ခတွေပြန်ပွားနေတဲ့ဝမ်းနည်းမိကြောင်းနဲ့အဲ့ဒီပဋိပက္ခတွေနည်းတဲ့နည်းအောင်လှုပ်ဆောင်သွားဖို့ရည်ရွယ်ထားတယ်လို့အရှင်ကုသလသံဃာကမိန့်ပါတယ်
။ဘယ်ဘာသာဘယ်လူမျိုးအသားရောင်မောဖြစ်စေဟလာရှားမတိုင်းဆိုင်ရာရဖြစ်စေဤခိုက်အောင်နာကျင်အောင်လုပ်တဲ့ဆောင်ရွက်မှုပန္နမြတွေတကယ်ဗုဒ္ဓဘာသာဝင်အစ်စ်တယောက်ဆိုလို့ရှိရင်လည်းဒါရီယာလက်ခံတဲ့နယ်ကိစ္စတွေမဟုတ်ပါဘူး။ဒါကြောင့်မို့အခုလိုလူငယ်ဖိုရမ်တွေပဲလုပ်လို့ဇာနဲ့ဓမ္မသင်တန်းတွေခြားခြားသောတရားအထုတ်တဲ့ကြည့်ရတဲ့တခြားခြားသောဘာသာလူမျိုးမခွဲခြားတဲ့နိုင်ငံနဲ့လုပ်ရသည့်ဒါတွေကိုခမုန်းတို့အများကြီးဖန်တီးပေးကြရမယ်။အဲ့လိုစကလုံးတွေထွက်လာအောင်အဲ့လိုပြုမှုလုပ်ဆောင်ချက် activity တွေထွက်လာအောင်ဟိုဝိုင်းဝန်းပြီးတော့ဆောင်ရွက်မယ်ဆိုလို့ရှိရင်သစဝအကြီးတန်းရုပ်ဆိုးတဲ့ဖြစ်စဉ်တွေပဋိပက္ခတွေကတစ်ချိန်ချင်းနဲ့ဈေးရောက်ပါမယ်လို့ခမုန်းကတော့ယုံကြည်တယ်ပေါ့
။ဒီဖိုရမ်မှာဥရောပနိုင်ငံအသီးသီးမှပြောင်းလဲနေတဲ့မြန်မာမိသားစုတွေတဲ့ကအသက်14ကနေ30ကြာလူငယ်အယောက်50ကျော်တက်ရောက်ခဲ့ကြပြီးအင်္ဂလန်၊နယ်သာလန်၊နော်ဝေး၊ဆွီဒင်၊ဒိန်းမတ်၊ဖင်လန်နဲ့ဂျာမနီနိုင်ငံတွေမှနေထိုင်ကြတဲ့မြန်မာလူငယ်တွေဖြစ်ကြပါတယ်။ဒီဖိုရမ်ကိုဓမ္မစာရာဓမ္မအရေးကြောင်းပဓာနနိုင်ကဆရာတော်ဗဒန္ဒကုသလတာမီအင်္ဂလန်နိုင်ငံလန်ဒန်မြို့တူဝနတင်ကြီးမိုးကုတ်ရိပ်သာဆရာတော်ဗဒန္ဒကူဝိတာလာတို့ကြွားရောက်သလိုမြန်မာနိုင်ငံကနေစိုက်ပီမွန်ဆရာတော်ဗဒန္ဒဒေါက်တာအင်ဒရာလင်ဃာယနဲ့ဆရာလေးဒေါ်ကေတုမာလာတို့လည်း တက်ရောက်ဆွေးနွေးချင်းမြင်ကြပါရခင်ဗျာ